စစ်ကောင်စီနဲ့အာရခတပ်တော်အေးဂျာမာတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးတော့ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းပိုတိုးလာနေပါတယ်။ထို့သဖြင့်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေများလာနေတာပါ။ရခိုင်ဘက်ကစီရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေးဂျာတိုက်ပွဲတွေပြင်းထန်နေတာတနည်းနည်းပါးရှိလာနေချိန်မှာရခိုင်မြောက်ပိုင်းကမြို့နယ်၁၀ခုနဲ့စစ်ကောင်စီရဲ့တပ်စခန်းတော်တော်များများကို AARK တပ်တော်ဘက်ကသိမ်းပိုက်ထားပါတယ်။အခုလိုရခိုင်ပြည်နယ်တိုက်ပွဲတွေမှာထိနာနေတဲ့စစ်ကောင်စီဟာရခိုင်ပြည်နယ်အနှံ့ကမြို့ရွာလူနေရပ်ကွက်တွေကိုမကြာခဏဆိုးလို့လာရောက်ဘုံကျဲနေတာတွေကြောင့်အရသာတေဆုံးမှုတွေတစ်နေ့ထက်တစ်နေ့ပိုများလာပါတယ်။စစ်ကောင်စီဟာဆင်ပေးဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေကိုအဓိကဥတီပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတယ်လို့အရကတတော်အေပြောခွင့်ရခိုင်ဒုက္ခကအောက်တိုဘာ30ရက်နေ့က VOE ကိုပြောကြားခဲ့ပါတယ
်ရခိုင်ပြည်အနှံ့ကဒီစစ်ချောင်ပြည်သူတွေခိုးလုံနေတဲ့ဒီစာတင်ကျောင်းသာတနိကအဆောက်အဦဒီဆေးရုံဆေးခန်းတွေကိုအကြမ်းဖက်စစ်ကောင်စီကသူတို့ဒီလူမျိုးရေးအရာအညိုအတေးတွေပေါ်မှာအခြေခံပြီးတော့မှဒီနေ့စဉ်နေ့တိုင်းအပြစ်မှားပြီးတော့မှဒီတိုက်ခိုက်တပ်ဖြတ်မှုတွေတောက်လျှောက်ကျူးလွန်နေတာရှိပါတယ်ဟိုဒါဟာအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီစစ်ရဇွမ်းမှုကိုဟိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်လို့ဂျနီဗာကွန်ဗင်းရှင်းကိုလည်းချိုးဖောက်တာဖြစ်တယ်ဗျ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းအော်တိုဘာလအကုန်ပိုင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရသား20ကျော်တည်ဆုံးခဲ့တယ်လို့အေဘက်ကပြောဆိုထားတာပါကြာသပတေးနေ့အထိလည်းအမ်းမြို့ပေါ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲအတွင်းအရသားထောင်ချီပိတ်မိနေကြပါတယ်ပိတ်မိနေတဲ့အမ်းမြို့တွေကဒေသခံတချို့ဟာလက်လက်ကြီးကြီးတွေနဲ့စစ်ကောင်စီလေကြောင်းပစ်ခတ်မှုတွေကြောင့်ဒီဆုံးတန်ရနေကြပါတယ်အမ်းမြို့ပေါ်မှာစားနပ်ရိက္ခာတွေလည်းပြတ်တောက်နေကြတာကြောင့်စာဝတ်တွေအရေးပေါ်လိုအပ်နေတယ်လို့အမ်းမြို့ပေါ်မှာပိတ်မိနေသူတူကပြောပါတယ
်ကျွန်တော်ဒီအမ်းမြို့ပေါ်မှာလည်းဒီလိုစားဝတ်တွေအရှင်နေရတော့ခဏငါနေတဲ့လူတွေကိုလည်းငါနေပါတယ်ခဏအခုကစပွဲတတီကို9000ရှိနေတာဒီခဏလေးအလိုပြုံးတယ်သူကမစ်ဖုန်းဖုန်းထွက်လို့ရှိနေပြီးတော့စားပြင်မလေးကြောက်လို့ခဏလေးဦးစားခုခင်ဗျာ
အရခတ်တက်တော်အေအေအနေနဲ့ရခိုင်ပြည်နယ်ကအမ်းမောင်းတော်ကွားမြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့အင်အားလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။လက်ရှိမှာတော့အဲ့ဒီဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ခက်ခဲနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတလအတွင်းမှာပဲစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်ရခိုင်ဒေသခံ60ကျော်သေဆုံးပြီးတော့100ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေစိုက် Development Media Group DMG သတင်းဌာနကကြေညာထားတဲ့စီးရင်မှာဖော်ပြထားပါတယ်။ရခိုင်ဘက်ကတိုက်ပွဲအခြေအနေရသားထိခိုက်သေဆုံးမှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။